ယူကရိန်းနိုင်ငံမှာသမ္မတကဥရောပသမ္မတ EU နဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူလက်မှတ်ရေးထိုးဖို့ညှင်းဆိုခဲ့တာပေါ်မှာဒေါသထွက်ပြီးတော့လူထောင်ပေါင်းများစွာ KF မြို့တော်ကလမ်းတွေပေါ်မှာဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒမပြရလို့အစိုးရကတားမြစ်ထားတာကိုအာခံပြီးတော့ဆန္ဒပြသူခန့်မှန်းခြေ3,000,000လောက် KF မြို့တော်စီကိုလာပြီးတော့စုဝေးခဲ့ကြတာဖြစ်ပါတယ်။သတင်းတစ်ပတ်လောက်နေ့စဉ်ဆန္ဒပြနေကြတာမှာဒီတင်းငရီနေမှာလူအများဆုံးပါဝင်လာတာပါ။သမ္မတဗစ်တာယနူကိုဗစ်ကယူကရိန်းနိုင်ငံအနေနဲ့ရုရှားနဲ့နီးကပ်တဲ့ဆက်ဆံရေးကိုထိခိုက်ခံလို့မဖြစ်ဘူးလို့ပြောပြီးတော့ EU နဲ့သဘောတူစာချုပ်ချုပ်ဖို့ပြီးခဲ့တဲ့သတင်းပတ်ကပဲညှင်းဆို့ဖို့ဆုံးဖြတ်ခဲ့တာပါ။ပြီးခဲ့တဲ့တောက်ကြနဲ့လီတူရေးနီးယားနိုင်ငံဗီလ်နူးယက်စ်မြို့တော်က EU ထိပ်သီးဆွေးနွေးပွဲမှာသဘောတူလက်မှတ်ရေးထိုးဖို့စီစဉ်ထားတဲ့အဲ့ဒီနေ့မှာပဲယူကရိန်းသမ္မတရဲ့ဆုံးဖြတ်ချက်ကိုပြန်ပြီးတော့ပြောခဲ့ကြပါသေးတယ်။အဲ့ဒီကလေးကဆက်ပြီးတော့သမ္မတရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေယူကရိန်းနိုင်ငံမှာအရှိန်မြင့်လာတာဖြစ်ပါတယ်ရှင်။